အမေရိကန်နိုင်ငံသားဂျိုးဘိုက်ဒန်ဟာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒလီယန်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီကနေ့ပိုလန်နိုင်ငံကိုခီးဆက်သွားပါပြီ။ရုရှားထုတ်ဇီဝရုပ်ကြွင်းလောင်စာတွေအပေါ်မှီခိုနေရတာလျှော့ချရေးဘူးတွဲအလုပ်ဖွဲ့တစ်ခုဖွဲ့စည်းမယ်လို့သမ္မတဘိုက်ဒန်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒလီယန်တို့ကကြေညာခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမှာသူ့ရဲ့စစ်ရန်တရားကိုမောင်းနှင်ဖို့အတွက်စွမ်းအင်ရောင်းတာကနေရတဲ့အကျိုးအမြတ်တွေကိုသုံးခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ယူကရိန်းလူထုအပေါ်သမ္မတပူတင်ရဲ့ဆိုးရွားရစက်တဲ့တရားမျှတမှုမရှိတဲ့စစ်ပွဲကိုအထောက်အကူပြုတာမှာအမေရိကန်လူထုပါဝင်ပတ်သက်မှုမရှိစေရေးရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ချင်တယ်လို့လည်းသမ္မတဘိုက်ဒန်ကဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒလီယန်ကလည်းရုရှားရဲ့ဆိုးရွားရစက်တဲ့စစ်ပွဲကိုရင်ဆိုင်ဆန့်ကျင်သွားဖို့ကျမတို့ပိုင်းဖြတ်ထားပါတယ်လို့ပြောပါတယ်။ဒီစစ်ပွဲဟာပူတင်ရဲ့မဟာဗျူဟာကြောင့်ဆုံးမှုဖြစ်စေရမယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဥရောပအတွက်တဘာဝဓာတ်ငွေ့ကြီးကုဗမီတာပေါင်း15ဘီလီယံကိုဒီနှစ်အတွင်းပေးပို့ခဲ့ပါတယ်။ပိုလန်ခီးစဉ်တွင်သမ္မတဘိုက်ဒန်ဟာပိုလန်အရှေ့ပိုင်းယူကရိန်းနဲ့ဆက်ကအာဇဇောင်းမြို့ကိုတွားရောက်ဖို့စီစဉ်ထားပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုးမာမေးအဖွဲ့ဝင်ဖြစ်တဲ့ပိုလန်နိုင်ငံဟာယူကရိန်းတို့ကတည်းကတန်းနဲ့ချီပြီးလက်ခံထားပါတယ်။